တော်တာရှင်များရှင်ခုထမှာတော့အားလုံးဆောင်စားနေကြတဲ့အင်္ဂါနေ့ညတိုင်းလေးလိုင်းစီစဉ်လှည့်ရောက်ပါပြီ။ကိုစုံဝင်းလိုင်းနဲ့စီစဉ်ထုတ်လို့ရမှုကိုညံဝဲအောင်တို့တင်ဆက်ထားတဲ့တိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင
်။ညီမပါခင်ဗျာ။ဒီတိုင်းရလေးလိုင်းစီစဉ်ကကျိုးဆိုပါလေ။ကျွန်တော်ဒီနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့မကြသေးခင်ရပိုင်းတွင်းကပဲတက္ကသိုလ်ဝင်ခွင့်ဆယ်တန်းဆာမွေအောင်စင်းနေထပ်သွားတဲ့ကိစ္စဖြစ်ပါတယ်။ကျွန်တော်တို့မြန်မာနိုင်ငံကဒီတက္ကသိုလ်ဝင်ခွင့်ဆာမွေတွေဟာနှစ်စဉ်ကျွန်တော်တို့30ရာခိုင်နှုန်းတာတာမှာပဲပုံမှန်အောင်လာခဲ့ကြတာမှာဒီနေ့ဟာဆိုလို့ရှိရင်တော့မနစ်ကတဲ့ဆိုင်ရင်တောင်နည်းနည်းရာအောင်တဲ့ရာခိုင်နှုန်းကနည်းနည်းထပ်ကျသွားတယ်လို့သိရပါတယ်။ဆိုတော့မြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုပြည်ပြင်းပြောင်းလဲဖို့ဆိုပြီးတော့လက်ရှိအစိုးရကဥဆောင်လုပ်ကိုင်နေတဲ့အခြေအနေဟာခုရတီတော့တည်တာတဲ့တိုးတက်ပြောင်းလဲမှုမရှိသေးဘူးဆိုတဲ့သဘောလား။ဘာကြောင့်ကျောင်းသားတွေရဲ့အောင်နဲ့ရခိုင်နှုန်းဟာကျသွားရတယ်ဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်။ကျွန်တော်တို့အဓိကဆွေးနွေးချင်တာကတော့ဒီပညာရေးစနစ်ကျဆင်းသွားတာဟာကျဆင်းသွားတယ်ဆိုပေမဲ့လည်းဒီ90ရခိုင်နှုန်းသောလူငယ်တွေရဲ့ပညာရေးစနစ်ကိုဘယ်လိုစဉ်းစားကြမလဲ။သူတို့ရဲ့အနာဂတ်ကိုဘယ်လိုလုပ်ကြမလဲဆိုတာကိုလည်းကျွန်တော်တို့ထပ်သွင်းဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့အဓိကဆွေးနွေးဖို့ကျွန်တော်တို့ဖိတ်ခေါ်ထားတဲ့သူကတော့ NNER ပညာရေးကွန်ရက်အဖွဲ့ကနေဒေါ်တူတူမာဖြစ်ပါတယ်ဒေါ်တူတူတူမာလေလိုက်မှာရှိပါလားခင်ဗျာဒေါ်တူတူမာရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်တို့ကျန်တဲ့သူတွေကိုလည်းကျွန်တော်တို့ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့ပညာရှင်တွေလည်းရှိပါတယ်ကျောင်းသားသမဂ္ဂလူတွေလည်းကျွန်တော်တို့ဖိတ်ခေါ်ဖို့ကြိုးစားနေပါတယ်လက်ရှိအချိန်ကြီးကတော့ကျွန်တော်တို့မြန်မာနိုင်ငံကိုဖုန်းနေခေါ်ရတာအမတန်ခက်ခဲနေတဲ့အတွက်ကျွန်တော်တို့ပရိုဂျူဆာကနေပြီးတော့ဆက်သွယ်နိုင်ဖို့ကြိုးစားနေစေဖြစ်ပါတယ်ဒါပေမဲ့လောလောဆယ်မှာတော့ကျွန်တော်တို့ဒီစတူဒီယိုကနေမှလည်းကျွန်တော်တို့ရှိကကူပြီးတော့ဆွေးနွေးပေးဖို့ရောက်နေတယ်ကျွန်တော်တို့အယ်ဒီတာဦးကျော်သောသားလည်းရှိနေပါတယ်အခုလောလောဆယ်တော့ကျွန်တော်တို့ဆွေးနွေးပွဲမစခင်မှာအီးမေးလ်နဲ့ဆင်ဆွေးနွေးထားတဲ့ဟာလေးကိုအရင်ဖတ်ပြပေးပါလားမအီးတန်စင
်ဟုတ်ကဲ့ရှင်သူကရေးထားတော့မင်္ဂလာပါ VOE တဲ့ကျွန်တော်ကတော့ချိုးဝင်းထက်အောင်ပါမြန်မာနိုင်ငံရဲ့ပညာရေးစနစ်ကတုံးစားလို့မရအောင်အနှိမ်ခံထားရတာကြားပါပြီမြန်မာပညာရေးကစစ်ဆိုးရမအုပ်ချုပ်မီခေတ်တုန်းကပညာရေးနဲ့စစ်ဆိုးရလက်ထက်ပညာရေးကအတော်လေးကွာခြားပါတယ်ခိုးတော့ကပညာရေးဆိုရင်ဆယ်တန်းအောင်တယ်မဟုတ်ဘူးရှစ်တန်းကိုတန်းအောင်ထားရင်ကိုပဲကဘာနဲ့ရင်ပေါင်းတိုင်းလာပါရဲ့အခုခေတ်ပညာရေးချင်းတွေကတော့သိကြတဲ့အတိုင်းမှာဆယ်တန်းအောင်ရုံသားမကတက္ကသိုလ်ဘွဲ့ရပြီးတဲ့သူတွေတောင်မှဘယ်နေရာမှာတုံးစားလို့မရပါဘူးရှင်းရှင်းပြောရရင်သူများနိုင်ငံသွားပြီးတော့အလုပ်လုပ်ရင်တောင်မှအောက်ခြေသိမ်းအစ်စ်နဲ့ရှိပါရဲ့ဘွဲ့ရပြီးသားသူတယောက်ကကိုယ်နိုင်ငံအတွင်းအလုပ်လုပ်ချင်တောင်မှအဲ့ဒီဘွဲ့လက်မှတ်နဲ့ဘာမှလုပ်မရပါဘူးတက်ဆိုင်ရာ certificate တွေကိုအပြင်ကျောင်းတွေမှာထပ်တက်ရပါတယ်ခိုးတော့ကလို့ကဘာနဲ့ရေမောင်တန်းဖို့ဆိုတာဝေးရောပေါ့ဗျာ။ဒါကြောင့်အခုမှစတင်ပြီးတော့ပညာရေးစနစ်ပြောင်းလဲနေချိန်မှာချက်ချင်းဆိုတော့တိုးတက်လာနိုင်မယ်မထင်သေးပါဘူး။ဘာလို့လဲဆိုတော့အခုဖြေဆိုခဲ့တဲ့ဆယ်တန်းကျောင်းသူကျောင်းသားတွေဟာဟိုးရင်စနစ်ရဲ့ကျောင်းသားကျောင်းသူတွေဖြစ်နေလို့ပါပဲ။ဒါပေမဲ့အရင်စနစ်တွေကိုပြုပြင်တဲ့ပြောင်းသေးတဲ့နာတွေကိုအငယ်တန်းကနေအထက်တန်းအထိနီးစနစ်မှန်မှန်လမ်းမှန်မှန်နဲ့အင်အားအပြည့်နဲ့သာဆက်လက်လှုပ်ဆောင်သွားမယ်ဆိုရင်တော့မြန်မာပညာရေးကတိုးတက်ပြောင်းလဲလာမယ်လို့ယုံကြည်ပါတယ်ဆိုပြီးတော့သူကရေးသားထားတာပါ
။ဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်မိုက်တန်စီ။ဆိုတော့အခုကျွန်တော်မှဒေါက်တူတူမာကိုကျွန်တော်လေလိုက်မှာကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျ။ဒေါက်တူတူမာကြီးဆိုတော့ကျွန်တော်တို့ပညာရေးစနစ်ကစောစောကကျွန်တော်ပြောခဲ့သလိုပေါ့နော်30ရာခိုင်နှုန်းတာတာဝန်းကျင်မှာနှစ်စဉ်အောင်လာတဲ့ဖြန်းများရှိနေတော့ဒီကျန်တဲ့80ရာခိုင်နှုန်းနီးပါးသောကျောင်းသားတွေရဲ့အနာဂတ်ကိုဘယ်လိုလုပ်ကြမလဲပေါ့ဒီစနစ်ကြီးဟာဟိုအယူသွေးကောင်းမွန်တဲ့ပညာရေးကိုပေးနိုင်သလားဆိုတာကိုမတူတူမှအရင်ပထမဆုံးဆွေးနွေးပါအောင်ခင်ဗျဟုတ
်ကဲ့ပါရှင်ဟုတ်ဒါကဒီဟိုမေးသွားတယ်လေကိုဖြိုးဝင်းထက်အောင်တော့သူလဲလေဟိုဒီပညာရေးကိုသူတုံးတက်သွားတဲ့ခါမှာဥပမာဆယ်တန်းကိုအဓိကသူတုံးတက်တဲ့ချိန်မှာဥပမာဟိုကျွန်တော်တို့ပြောနေတဲ့ဒီကျဆုံးသွားတဲ့ဗာလေကျသွားတဲ့80ရာခိုင်နှုန်းဒီအောင်သွားတဲ့30ရာခိုင်နှုန်းကလေအရင်တွေးရှိတဲ့ပညာရေးကိုမရပဲနဲ့ပေါ့နော်ဒီခုနကတည်းကဟိုလက်မှတ်ပဲရှိပြီးတော့ဒီအဲ့လက်မှတ်တွေကလည်းဘာမှတုံးစားလို့မရပဲနဲ့ပေါ့နော်ဟိုဖတ်ပြီးတော့လူအကျဉ်းတန်းတွေတက်ပြီးတော့ပဲဟိုအာမခံချက်ရှိတဲ့အလုပ်တွေရဖို့တလုံးမရဆိုတော့အဲ့တော့နှစ်ခုလို့မြင်တယ်အခုသူပြောတဲ့ပုံမှာပဲကျွန်မအရင်စစဉ်းမိတယ်လားပေါ့နော
်ဟုတ်ကဲ့
အဲ့တော့သူကကျသွားတဲ့80ရာခိုင်နှုန်းကကျတော့အများကြီးဖြစ်နေတယ်ပေါ့နော်အဲ့တော့အောင်သွားတဲ့အနည်းစုက30ရာခိုင်အောင်သွားတဲ့ဟာအနည်းစုအဲ့တော့အနည်းစုကလည်းအရင်သိရှိတဲ့ပညာရေးကိုမရဘူးအဲ့ဒီကျရှုံးသွားတဲ့သူတွေကလည်းဟိုမျက်နာဟိုပညာရေးအခွင့်အလမ်းထပ်ပြီးတော့မျက်နာရဲ့အိဆာတွေဖြစ်နေတယ်သူတို့အဲ့လိုမြင်လို့ရတယ်ပေါ့နော်အဲ့ကျမတို့အဲ့ဆယ်တန်းဆောင်ရွက်နဲ့ပတ်သက်ရင်တော့အောင်စင်းထွက်လာတိုင်းလည်းကျမတို့အများအားဖြင့်ပြောနေကြစကားရှိပါတယ်ဘာလို့လဲဆိုတော့နှစ်တိုင်း နှစ်တိုင်းပေါ့နော်ဒီနှစ်ဆိုရင်တော့မနည်းနည်းတော့ကျသွားရပေါ့နော်မနည်းခက်တဲ့ဆိုင် 1% လောက်သာဟိုအောင်ချက်ရခိုင်လုံးကျတယ်ပေါ့နော်အဲ့ဒါပေမဲ့ကျွန်တော်တို့ average ပေါ့နော်ဟိုဖြန်းဖြန်းကိုကြီးလိုက်လို့ရှိရင်တော့နည်းနည်းနှစ်တိုင်း10ယောက်ကြီးလို့ရှိရင်3ယောက်ပဲအောင်တယ်3ယောက်ကျတရချင်း30အောင်နဲ့80လေးပေါ့80ကျတယ်ဒါပေမဲ့ကျွန်မနားလေတာဥပမာထားပါတော့ဒီကျောင်းသားကြီးရဲ့စာမေးဝေးရလက်ဒီနှစ်မှာအရလက်မကောင်းဘူးရလက်ကမကြတဲ့သူကများတယ်အောင်တဲ့သူကလည်းဆိုနောက်နှစ်မှာအောင်တဲ့ရာခိုင်နှုန်းကောင်းဖို့အတွက်လို့ဟိုပါပေါ့နော်ဟိုရှိလားဆိုတော့လေနှစ်တိုင်းပဲအခုဒီနှစ်တော်တော်များများကနှစ်တော်တော်များများလို့ဆိုလို့ရှိရင်ကျွန်တော်အတိအကျပြောရမယ်ဆိုလို့ရှိရင်အခုတပညာရေးဝန်ကြီးဌာနကဒီထုတ်ပြန်တဲ့ပညာချက်မှာကကျွန်တော်2012ကနေစပြီးတော့ကျွန်တော်2019ပေါ့နော်2012ကနေ2019ဆိုကျွန်တော်တို့ဒီ6နှစ်ပေါ့နော်အခု2018ပါတက်တယ်6နှစ်လုံးမှာတော့အဲ30ဦးညီညာခိုင်တော့ပဲဖြစ်နေတာကြတော့ကျွန်တော်တို့ဒီအောင်ချက်က30ရာပဲအောင်တယ်80ကကျနေတဲ့ဟာကတစ်နှစ်နဲ့တစ်နှစ်ပို့ပြီးတော့အောင်ချက်ညာခိုင်တော့မကောင်းဘူးနဲ့ဒီနားမှာပဲဒီ30ရာခိုင်တော့မှာပဲဒီအောင်ချက်ညာခိုင်တော့ရှိနေတယ်ဆိုတော့ဒါကိုကြည့်ချင်းအချင်းပညာရေးကဟိုပါပေါ့နော်ဟိုဒီ70တန်းပုံမှာပဲချိန်ခံပြီးစဉ်းစားရတော့ဒီပညာရေးကတော်တော်လေးနေဖို့ထုတ်စီဖြစ်နေပြီပေါ့နော
်ဟုတ်ကဲ့ဆို
ဘာဖြစ်လို့ဒီလိုမျိုးအောင်ချက်ပြီးဒီလောက်ကျနေတာကိုဒီအောင်ချက်နှုံးလေးမြင့်အောင်တော့မလုံးနိုင်ပါဘောလက်လက်တလို့ချီနေလို့ကျွန်တော်တို့ပြောမှာပေါ့နော်ဒါကတော်တော်လေးအဲစတိကြီးဟိုကျမတို့ပေါ့နော်ဟိုနေဖို့ထုတ်ရမလို့ထင်တယ်ပေါ့နော်
ဟုတ်ကဲ့တက္ကသိုလ်ဝန်ထမ်းဆာမွေးဝဲကဒီ30ရာခိုင်နှုန်းပဲတက်နိုင်တယ်
ခိုင်ကြရင်တော့တွေးနေတာပေါ့နော်ဒီဆာမွေးဝဲတွေကဒီနေဖို့ထုတ်တယ်ပေါ့မိကုန်းနေထုတ်တဲ့အခါမှာပဲဟိုလူ30လောက်ပဲအောင်လုပ်ပြီးတဲ့ဟိုမိကုန်းနေပဲမေးလို့များ20နှစ်ပိုင်း30လောက်ပဲအောင်80ကျနေလာလို့တောင်းလေးပြန်ရှိလာရပေါ့နော
်ဟုတ်ကဲ့နောက်ထပ်မိကုန်းစီတော့သူမကြီးနောက်တစ်ခုမိကုန်းထုတ်ဆရာရှိတာဒီစနစ်ကြီးကဟိုပြောကြကြည့်ဆိုရင်တော့ဒါဒီစနစ်ကအောင်မြင်မှုမရှိနေသေးဘူးပေါ့နော်ဆိုတော့မအောင်မြင်တဲ့စနစ်ထဲမှာဒီမတရားမှုတွေရှိနေသလားစောစောအမှပြောသလိုရခိုင်တို့အများစုကမအောင်မှုဖြစ်နေတော့ဒီကလေးတွေအနာဂတ်ကိုရောဘယ်လိုစဉ်းစားကြမလဲသူတို့ရဲ့စိတ်ဓာတ်ပိုင်းဆိုင်ရာကရောဘာဖြစ်သွားမလဲဘာလို့လဲဆိုတော့ဒီဟိုမြန်မာနိုင်ငံမှာအတမွေးဝမ်းကြောင်းပညာတက်ဖို့ပဲဖြစ်ဖြစ်အလုတ်ကင်တစ်ခုခုရှောက်ဖို့ပဲဖြစ်ဖြစ်ဆယ်တန်းဆံမှုဝယ်လေးတော့အောင်ထားမှဆိုတဲ့ဒီကန့်သတ်ချက်ကလည်းရှိနေပြန်တော့အဲ့ဒီဟာဒီကလေးတွေရဲ့စိတ်ဓာတ်ပိုင်းဆိုင်ရာကရောအနာဂတ်မှာဘာဖြစ်နိုင်မလဲ
โอเคဒီလက်ရှိစာမေးပွဲစနစ်ကိုကကျမတို့ပေါ့เนาะဟိုလွဲချွန်နေရပေါ့ဒီစာမေးစနစ်ကိုမပြင်းနဲ့ဒီတိုင်းနဲ့ဆက်သွားနေတဲ့အတွက်နှစ်တိုင်းနှစ်တိုင်းဒီနှစ်နာရဲ့ဒီလူငယ်တွေအများစုကဒီစနစ်ကြောက်ပေါ့เนาะဟိုပြီးတော့နှစ်နာဆိုလို့ကျန်ကျမတို့စနစ်လို့ပြောလို့ရှိရင်စာမေးစနစ်တစ်ခုတည်းကိုကျမတို့ဒါစာမေးပွဲကိုဟိုပြင်ရမယ်ကိုကြည့်ပြီးပြောတော့ဒါပေမဲ့ဒီပညာရေးကအရေးကြီးရှိတဲ့ပညာရေးကိုကျမတို့နှစ်ပေါင်းများစွာမရခဲ့ဘူးအဲ့တော့သင်ကြားရေးဆိုင်ရာနည်းလမ်းတွေပေါ့သင်ကြားရေးပုံစံတွေကလည်းကျမတို့ခုနကပြောတဲ့ဒီသူပြည်အကြောင်းလေးတည်းနဲ့ຢာတွေမပြောင်းလဲပဲလေဒီအလို့ကျမှတ်ပြီးတော့ပဲလာတဲ့ဟိုဘလောက်မှတ်မိရဆိုတော့ပဲစစ်စည်းတယ်မှတ်မိအောင်ပဲတင်ပေးရပေါ့နော်ဆောင်ပွဲဖြေနိုင်အောင်ပဲတင်ပေးပြီးတော့အဲ့ဆောင်မျိုးပဲမှာလည်းဘလောက်မှတ်မိရဆိုတာဟိုပဲပြင်စင်းများမှတ်မိရတော့ဒီအမှန်ရတဲ့ပုံစံဖြစ်တာပေါ့နော
်အဲ့
ဒီပုံစံတွေကိုမပြောင်းလဲပဲနဲ့ဇက်တိုက်လာတဲ့ခါကျတော့ဒီဆောင်မျိုးရဲ့စူဂျိုးကဒီအများလူငယ်အများစုမှာသွားပြီးတော့ကျွန်တော်တို့တက်ရောက်နေတာကိုတွေ့ရတာပေါ့နော
်အဲ့
တော့ဒီမှာဆိုလို့ကျင်နစ်နာရေပေါ့နော်ရေးသွေးကြီးရဲ့ပညာရေးကိုသူတို့ပြုပြင်ကြောင်းလဲဖို့အတွက်နှောက်နှင်းနေတဲ့အတွက်ကျွန်တော်တို့ဒီနှစ်စဉ်နှစ်တိုင်းပေါ့နစ်နာသွားတဲ့သူတွေကညာနောက်တစ်ခါကျတော့သူကြာရှုံးတဲ့အတွက်သူ့မှာဟိုပါပေါ့ပို့ပြီးတော့ဖိအားတွေညာလာစိတ်ပိုင်းရုပ်ပိုင်းဆိုင်ရာသူတို့မှာဖိအားတွေရှိအောင်မှာမိသားစုတွေရောပါဝင်ခြင်းကဟိုခုနဆရာပြောတဲ့ဟာဆိုပါဝင်ခြင်းကပေါ့မှာ၁၀တန်းလေးမှမအောင်လို့ရှိရင်သူတို့မှာဟိုတော်ကြီးယုံကြီးအလုပ်ကလေးတော့မရနိုင်ဘူးဆိုတဲ့ဟာမျိုးကဖြစ်လာပါတော့เนาะမိဘတွေကလည်းဒီ၁၀တန်းစာမျိုးပဲဖြစ်ဖို့အတွက်ကျမတို့တကယ်တမ်းဆိုလို့ရှိရင်ဥပမာအဲကျမဒီနေရာမှာဆွေးနွေးချင်တာလေဒီအခုဒီဟိုမကြောင်းနေတာပေါ့เนาะ၁၀တန်းအောင်တင်ပေးတာလားကြည့်ရှင်နေရတင်ပေးတာလားဆိုတဲ့မေးခွန်းပေါ့နော်။ကျောင်းသားအများစုဒီဆယ်တန်းအောင်ဖို့အတွက်တော့လေသူအားနေတဲ့ဘာသာရပ်လောက်တယ်မဟုတ်ဘဲနဲ့ဘာသာရပ်အားလုံးကြီးပါကိုကြည့်ရှင်တက်ပြီးတော့မှဒီဆယ်တန်းဆံမျိုးကိုအဝင်ဖြေကြတာကဒါကကျွန်တော်တို့အားလုံးကြည့်တာပဲလေ
။ဟုတ်တယ်။
အဲ့တော့ကျွန်တော်ကမိဘတွေအနေနဲ့လည်းငွေကြီးအရေးကြီးမြုံနိုင်မှုတွေပေါ့နော်။အဲ့တော့မိဘတွေစီကဖြေအားလေးငွေတွေမရှိတော့ပေါ့နော်။သူသာမလုံးနိုင်တဲ့အတွက်တော့ခုနလူကြီးကြီးရလည်းဖြေအားရှိပေါ့နော်။နောက်တစ်ခါဒီဆယ်တန်းဆံမျိုးဒီခွေဒီဖယ်ရန်ဆာမီဝဲဆိုတဲ့အစည်းဒါယူသူချက်ကြော်သွားဖို့အတွက်လည်းသူ့မှာအခွင့်အရေးချက်ပြီးလဲပါတယ်ခုနငွေရလည်းရင်းမြင်ရမယ်ချက်ပြီးတော့လည်းဒီရုံးခံအောင်လို့ဆိုရတာ၄ပေါ့
ဟုတ်ကဲ့ကျွန်တော်
တို့အနာဂတ်နဲ့ဥပမာ6ဘာသာဖြေတဲ့ခါမှာတဘာသာကြလည်းကြရတယ်ပေါ့နော်တဘာသာကြလည်းသူကြရတဲ့အတွက် နောက်နေ့မှာသူဘာသာရဲ့အားလုံးပြန်ပြရတယ်ပေါ့အဲ့လိုမျိုးအဲ့ဒါလည်းကျွန်မမျက်နှာကျတစ်ခုလို့ပြောချင်တယ
်ဘာလို့
ဆိုတော့သူကြာရှုံးသွားတဲ့ဘာသာရဲ့အတွက်ပဲသူထပ်စူးစမ်းပြီးတော့သူအဲ့ဒီအစိတားလေးကိုပဲကြွလွားလိုက်ရတယ်ဆိုရင်တော့မှဒါကသူဒါကသူကြာရှုံးသွားတဲ့အတွက်သူပြန်ပြင်ဆင်လို့သူခွင့်ရင်းရတယ်ပေါ့နော်အခုကျတော့နောက်တစ်နေ့လုံးလည်းပြန်စူးစမ်းရတယ်ဘာသာရဲ့တွေအားလုံးတွေလည်းစူးစမ်းအဲ့ဘာသာရဲ့တွေအားလုံးတွေလည်းအဲ့ခုနကကြည့်နေတဲ့ရတဲ့ပတ်စံတွေချက်ကုန်လို့ဆိုတော့သူတို့မှဖိအားတွေအများကြီးရတယ်ပေါ့နော်
ဟုတ်ကဲ့တော့ဒီမှာအဲ့တော့သူတို့အနာဂတ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ထပ်ပြီးပြင်ရည
်နဲ့ခွေပြီးတဲ့ပညာရေးကိုမရတဲ့အတွက်သူတို့မှမျက်နာတာတွေကမျက်နာပြီးတိုင်းမျက်နာချက်တွေတအားများလာတယ်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ဆိုတော့အငယ်ဦးဇန္နတာရောကျွန်တော်တို့ဆွေးနွေးပြပါအောင်ဒီမောင်မြင်တဲ့ကလေးတွေရဲ့စိတ်ဓာတ်ပိုင်းဆိုင်ရာစောစောကတော့သူတို့မှလည်းအတိုင်းအတာတစ်ခုတည်းတော့ပြောသွားပြီပေါ့နော်ဆိုတော့သူတို့တွေမကဘူးသူတို့မိဘတွေငွေကုန်ကြေးကျခံပြီးတနေကုန်ကျောင်းကျိုးကျောင်းပို့လို့ရတဲ့အချိန်ကြီးအများကြီးရင်းနှီးမြှုပ်နှံခဲ့ရတယ်ဆိုတော့သူတို့ကလေးတွေမှာလည်းဒီဟာတွေမြင်ပြီးတော့သူတို့မှလည်းစိတ်မဆိုင်အထိခိုက်မှုကတော့ရှိမှာပဲဆိုတော့မအောင်ခဲ့လို့ရှိရင်သူတို့ရဲ့အနာဂတ်ကရော
ဒီကလေးတွေစိတ်ကြကြတာကတော့သိသနာဖို့ကောင်းတဲ့ဖြစ်ရပါပဲဒါကလေးတွေရဲ့ပဝန်းကျင်ခါလည်းပဲဆာမီဘွဲအောင်မှဖြစ်မယ်ဆိုတဲ့ဟာနောက်မိဘတွေကလည်းပဲဒီဆာမီဘွဲအတွက်သိကိုအရင်အနည်းကြီးတစ်ခုလောက်ရတယ်လို့ပဲဥတည်ပြီးတော့လုပ်ကြတော့ဒါကိုမဖြစ်ဖြစ်အောင်အောင်ရမယ်မအောင်ရင်တော့တော်ရီဆိုတဲ့စိတ်ဓာတ်မျိုးအစရဲရဲယူဆထားရတယ်ဆိုတော့ကလေးတွေရဲ့ဆာမီဘွဲအပေါ်သဘောထားလည်းပဲအစရဲရဲကသဘောထားပြောင်းဖို့လိုပါတယ်အဲ့ဒီကလေးတွေသဘောထားမပြောင်းရင်ဆာမီဘွဲနဲ့ပတ်သက်လို့ခုနတော့သူမှပြောတဲ့အထက်မှာကျွန်တော်သဘောကျထူးတဘာသာကြရတယ်ကျန်တဲ့ဘာသာတွေမှာ90တော်ရနေပြီတော့တဘာသာရဲ့ကြလို့ဆာမီဘွဲကြရတဲ့ဆွဲဟာကတော့ပထမဆုံးပြင်တဲ့ကစားလို့ထင်တယ်အဲ့ဒါ compartment exam လို့ပြင်တာပေါ့မအောင်တဲ့ဘာသာကိုပြန်ဖြေဆွဲသဘောမျိုးတော့လုပ်ဖြစ်တယ်အဲ့မဲ့လုံးဝကြသွားရင်လည်းပဲအခုလောစင်မှာတော့ကလေးတွေအနေနဲ့ဗမာအငယ်စရာမပြောဆာမီဘွဲအောင်လို့လည်းပဲဆရာဝန်ဖြစ်ပြီးတော့အလုံးများရဲ့လည်းအများကြီးရှိနေတာပဲတကယ်တော့လူဘွားရဲ့အဆုံးမဟုတ်ပါဘူးဒါကဘာကြီးရဲ့အဆုံးမဟုတ်ပါဘူးဒါတခြားတိုင်းနိုင်ငံကျူးစာရင်ရနိုင်တာပဲသူတွေကဒါလူတွေရဲ့သဘာဝကတော့ဒါသဘုံစည်းမဟုတ်လားဒါအောင်မြင်မှုကဒါ success has 100 fathers failure is an orphan ဆိုတာကျဆုံးတဲ့ကလေးတွေကတော့ဒါမိဘမဲ့ဘယ်သူမှ view မဆိုင်ရှိမှုဒီလိုသဘောထားကိုပတ်မွင့်ရင်လည်းပြောင်းပေးဖို့လိုတယ်အဲ့ဒါမှကလေးတွေကိုပြန်ပြီးစိတ်ဓာတ်ဆုံးရင်ပြန်ဖြေပေါ့လဲရင်ပြန်ထပေါ့ဒီလိုစိတ်ဓာတ်မျိုးကိုအစရရလည်းမွေးပေးဖို့လိုတယ်လို့ထင်ပါတယ်ဒါဒီကိစ္စနဲ့ပတ်သက်လို့ပေါ့လေ
ဟုတ်ကဲ့ဥစ္စာသားတည်စီတယ်မှာလေဥစ္စာသားလည်းကျောင်းဆရာဘွားနဲ့တက်တန်းတော်တော်များများဖြတ်တန်းခဲ့တယ်ဆိုတော့ဟိုဒီကိစ္စတွေကိုပို့ပြီးတော့အတွင်းကြကြသိတာပေါ့နော်အခုကျွန်တော်လေလိုင်းပေါ်ကိုဒေါက်တာတင်မောင်တန်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျစာရေးဆရာလည်းဖြစ်တယ်လို့ပညာရေးကဏ္ဍတွေမှာအထူးပြုလေ့လာနေတဲ့ပုဂ္ဂိုလ်ဆိုရင်လည်းမမအောင်ပေါ့နော်ဆရာတင်မောင်တန်းအဲ့တော့ဒီကလေးတွေစောစောကဥစ္စာသားပြောသွားတဲ့ဟာကိုကျွန်တော်ဆက်ပြီးမေးချင်တာကသူတို့ရဲ့ဒီဟိုဘဝဟာဒါဒီနေရာမှာနေဆုံးသွားတာမဟုတ်ဘူးဆိုတော့ဒါဟိုသူတို့အနာဂတ်ဒီအတ္တမွေးဝမ်းကြောင်းမှုနဲ့ပတ်သက်လို့ရောသူတို့ရည်တည်ရေးကိစ္စတွေမှာဟိုတခြားဒီအတန်းပညာမဟုတ်ဘဲနဲ့နိုင်ငံတော်အစိုးရဘက်ကနေပဲဖြစ်ဖြစ်ပေါ့နော်ပံ့ပိုးပေးတဲ့ပုံစံမျိုးလုပ်ရင်ရောဖြစ်နိုင်သလားဘယ်လိုပုံစံချင်းကန်ရင်ကောင်းမလဲဘာလို့မအောင်တဲ့ရခိုင်တော့ပုံများနေတယ်အခုကအ
ညာကြီးနဲ့ပတ်သက်တဲ့အယူအဆကြီးတစ်ခုလုံးဝစသည်ပြန်လည်ပြန်ပတ်ထုတ်လို့လည်းချင်တယ်။ဒီခုအားဖြင့်ဆိုရင်ပညာရေးမှာ education လို့ခေါ်တဲ့ပညာရေးရှိမယ်။နောက်ပြီးတော့ technical ကိုသင်တဲ့ skill training ရှိတယ်။နောက်ခုရှိတယ်ပေါ့နော်။အဲ့ဒီတစ်ခုကကျွန်တော်တို့ဒီမှာဆိုရင် youth စဉ်းစားကြတာကြည့်ရတယ်။အဲ့တော့ technical college ဆိုတဲ့ပညာရေးရဲ့ဟာကစဉ်းစားပုံကိုအတိအကျဆောင်းနေပြီးတော့ကျွန်တော်တို့ဒီဟောပါနော်ပညာရေးကိုတိဆောက်ထားတာပေါ့။အဲ့ဒီလေကျင့်သင်ကြားမှု skill set training လို့ဆိုတာက not ခုအကမ်းတစ်ခုပြန်ပါနော်ဆိုတော့ဒီမှာအဲ့ဒီခုကိုရောက်ခဲ့ပြီးကျွန်တော်တို့ကြားတယ်အဲတခြားနိုင်ငံတွေမှာကျွန်တော်တို့ကြည့်ရတဲ့ခါကျတော့အမတက်ဘယ်ကောလိပ်လေဗယ်အပ်လို့ခေါ်တဲ့အောက်သွားတယ်လို့ဆိုတာကစဉ်းစားတွေးခေါ်နေပြီးပါပေါ့အဲ့ဒီမှာပညာရေးတစ်ခုလုံးကအဲ့ဒီအရင်ဘဝကနေကြည့်နေဆိုရင်အချက်ဒီအခြေခံပညာရေးနဲ့တက်ဘယ်ပညာရေးတစ်ခုပေါ့နော်အခြေခံပညာရေးမှာလည်းကျွန်တော်တို့ကခုနစဉ်းစားတွေးခေါ်မှုလည်းဆက်တင်ပြီးရယ် skill set တချို့ကိုလည်းကြောက်တင်မှုဆက်တခုတချို့ကိုလည်းအဲ့ဒီထဲမှာထည့်ထားတယ်။ဒီလိုအခြေပညာရေးတစ်ခုလုံးမှာကလက်ရှိချိန်ဒီကမ္ဘာတစ်လောလုံးမှာလွှမ်းနေတာက linguistic လို့ပြောတဲ့ဘာသာဗဟိသနဲ့ကျွန်တော်တို့တက်ချက်မှုတွေကြတဲ့ဒီသင်ချာနဲ့သင်ချာပြောဒီ question သင်ချာနဲ့ဟာတဲ့ဒီလိုစောင်းပြီးပြီးတော့ list ပေါ့နော်။ကျွန်တော်အဲ့ဒီနှစ်ခုတုန်းကဘယ်ဘက်ကိုပြပြီးတော့ခြိုင်လဲဆိုလို့ရှိရင်ကျွန်တော်ကဒီခုနပြောတဲ့စဉ်းစားတွေးခေါ်မှုတွားတဲ့ line တွေကိုတွားတယ် skill set တွေပြောတဲ့ဘက်ကိုပြင်ပေါ်အောင်ပေါ့နော်အဲ့တော့အဲ့ဒါဒီအကုန်လုံးကလည်းကျွန်တော်တို့ချက်ချော့ဖြစ်မှာပြတ်သွားတယ်လေ skill set လို့ပြောတာဟာအပြင် technical training school တွေလို့ ကျွန်တော်ဒီစက်မှုအထက်ပိုင်းကျောင်းတွေကပြတ်သွားရတဲ့အခုမှပြန်ပြီးပြန်ဆောင်နေတယ်။အဲ့ဒါနဲ့ဆက်သွားတဲ့ GDI တို့ဘာလို့ဆိုတာခုနကပြောတဲ့ကျွမ်းကျင်မှုတွေတက်ကနစ်ရှင်တွေမျိုးထုတ်ဖို့တွေလိုက်ပြီ။အဲ့တော့ဒီမှာကတက်ကနစ်တွေဘာတက်ကနစ်ရှင်တွေမျိုးထုတ်တဲ့ line တွေလည်းရှိပါလေ။အခုအပြင် pharmacy လိုဟာမျိုး၊ nurse ဝါဒီရာလိုဟာဒီအနေမှာ doctor ဆန်တဲ့လူတွေတော့ရဲ့ சீ ဝါဒီရာပညာရှင် doctor ဆန်တဲ့ပညာရှင်တွေမျိုးထုတ်နေအဲ့ဒီကနေပညာရဲ့ကိုသွားတာရှိတယ်။ကျော်ဒီလိုအတကုံးကြောင့်တိုင်းနေလို့ရှိတယ်။ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီစဉ်းစားပုံနဲ့ပညာရေးယူဖွဲ့ကြည့်ခဲ့တာမဟုတ်ဘူးနော်။အဲ့တော့နံပါတ်၁ကအဲ့ဒီစဉ်းစားမှုတစ်ခုလုံးကျွန်တော်နံပါတ်၁မိမိစဉ်းစားပုံကိုကျွန်တော်တို့ပြန်လည်ပြီးတော့သုံးသပ်ဖို့လုပ်တယ်နံပါတ်၁တစ်ချက်က။အဲ့ဒါကအခြေခံတော်တော်ကြတယ်လို့ယူကြည့်တယ်။နံပါတ်၂ခုနကမတူဘူးမှာပြောသွားလို့ပဲစပွဲစနစ်ကျွန်တော်ပြန်ကြည့်လို့ဖြစ်တယ်။ဒါတော့ပြန်ကြည့်လိုက်တယ်လို့ထင်တယ်။နောက်ကျွန်တော်တို့အစိုးရကလှုပ်ရှားခဲ့တဲ့ပညာရေးဦးကြီးတစ်ခုလုံးကိုစုံလိုက်ကြည့်ရင်တောင်းလို့ဒီမှာရှိပါတယ်အဲ့ဒါကို CSR Comprehensive Education Sector Reform လို့ခေါ်တဲ့ CSR လို့ဒီပြောကြတယ် CSR မှာတက်ထားတာရှိတယ်အဲ့ဒီကကျွန်တော်တို့မကြခင်နှစ်တွေမှာလာမယ့်နှစ်တွေမှာခွဲနိုင်တယ်ထင်တယ်တက်လို့ဝင်လို့ဆောင်ရွက်နေဖက်တာအောင်လို့ဆောင်ရွက်ဆိုမျိုးခွဲရတယ်ထင်တယ်ဒါပေမဲ့ဒါကမလုံလောက်သေးဘူးဒါဆိုတက်လို့ဝင်လို့တက်ရတဲ့လူကအနည်းဆုံးပဲဖြစ်နေဒါကနိုင်ငံလေးအကုန်လုံးကဇာကနုံးပြည်တွေကတက်ဆိုလို့တော့ကြတာမဟုတ်ဘူးအဲ့တော့အဲ့အရာဒီခုလို့ကျွန်တော်တို့ဘယ်လိုလုပ်မလဲပေါ့နော်အဲ့တော့ပြီးခဲ့တဲ့ခေတ်မှာ data college ဆိုပြီးလုပ်တယ်အဲ့ဒါကအမေရိကန်မှာရှိတဲ့ community college ကိုခေါ်တဲ့ကျောင်းတွေပုံစံကိုယူပြီးလုပ်တယ်ဒါနဲ့ကျွန်တော်တို့ကဘယ်လိုပုံစံမျိုးနဲ့လုပ်မလဲဆိုတော့ကျောင်းထဲရှင်းလားဖို့လေ budget ကိုလည်းတားတဲ့ပုံစံကိုလုပ်လို့ရတယ်ဖြစ်နေဟု
တ်ကဲ့
ဒါကြောင့်ဒီ textbook software စနစ်မှာခုနပြောနေတဲ့ software စနစ်ဒီတစ်ခုလုံးကိုလည်းကျင်းပလို့တယ်အဲ့ဒါခုနမတ်တူလို့မပြောသွားတဲ့တဘာသာကြရှုံးရင်စုံလိုက်ကြီးကြဆုံးရတယ်ဆိုတဲ့စနစ်ပေါ့
ဟုတ်ကဲ့
ဒါလည်းတော့ဝမ်းကြတယ်ပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်တို့ကသူကတက်ပြီးပြလာတယ်ဆိုအကြောင်းကဒါအကြောင်းမဟုတ်တော့ဒါပညာရေးမဟုတ်ဘူးဒါကလေးကိုတက်တက်ပြင်းစဲနေတဲ့စနစ်တစ်ခုဖြစ်နေတယ်အဲ့တော့အဲ့ဒီလိုမဖြစ်အောင်ကျွန်တော်တို့ဘယ်လိုပြန်လဲဖွင့်ကြည့်မလဲဒါကျွန်တော်တို့စဉ်းစားမယ်ကိစ္စကြီးပေါ့နော်
ဟုတ်ကဲ့ဆရာဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်ကိုအခုကိုရမင်းအောင်ကိုလေလိုင်းပေါ်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုရမင်းအောင်ကြားပါလားခင်ဗျာ
ဟုတ်ကဲ့
ပါဟုတ်ကဲ့ကိုရမင်းအောင်ကျွန်တော်ဒီအခုဆွေးနွေးနေတော့ကိုရမင်းအောင်လည်းကြားမှာပေါ့အတိုင်းအတာတစ်ခုအထိကျွန်တော်တို့တော်တော်လေးတော့ဆွေးနွေးခဲ့ကြပါတယ်ဒါပေမဲ့ကျွန်တော်သိချင်တာကဒီကိုရမင်းအောင်တို့မိသားစုဟာဆိုလို့ရှိရင်မြန်မာနိုင်ငံပညာရေးထဲမှာထည့်တဲ့ပုံဝင်ပါဝင်လာခဲ့တဲ့အဆင့်လာရှိတယ်အဖိုးကိုယ်တိုင်ကလည်းအရင်ကပညာရေးဝန်ကြီးဟောင်းတကယ်ကဘာကျော်ရေးတက္ကသိုလ်ကြီးကနေပြီးတော့ပါရဂူပွဲရခဲ့ပူတယ်အော်ဒေါက်တာခမောင်ဝင်းလိုလူမျိုးဖြစ်တယ်ပေါ့နော်။နောက်ကိုရမင်းအောင်ကိုတိုင်ကလည်းဒီ Harvard တက္ကသိုလ်ကနေပြီးတော့ Master ဘွဲ့ရထားတယ်။ဆိုတော့ဒီပညာရေးနဲ့ပတ်သက်လို့လည်းအခုကိုရမင်းအောင်လုပ်နေတာဟိုကန်နေတဲ့အစီအစဉ်လေးတွေကျွန်တော်တို့ကြားသိရပါတယ်။ဆိုတော့အခုလက်ရှိမှာကိုရမင်းအောင်လုပ်နေတာလေးတွေကိုကျွန်တော်တို့အထူးချုံပြီးတော့ခက်မြန်မြန်လေးပြောပြပေးလို့ရမလား။ပညာရေးနဲ့ပတ်သက်လို့ပေါ့နော်။
ဟုတ်ကဲ့ကျွန်တော်ကဟိုပညာရေးနဲ့လူပညာစောင့်ဆက်ထားတယ်ပေါ့နော်။Make a 360 company ကတော့ AI company တစ်ခုရဲ့ co-founder ပေါ့အဲ့တော့ကျွန်တော်တို့ကဒီဟိုတိတ်မကြခင်ကမှဒီ captain mong လို့ခေါ်ရဲဟို project လေးကိုကျွန်တော်တို့ marketing မှာဒီလိုဖြန့်ထားတာရှိတယ်ဒီ talk to CEO ပေါ့နော်အဲ့ဒါကကျွန်တော်တို့ရဲ့အဓိကလက်ချက်ကကျွန်တော်တို့အဓိကပြမှတ်ထားတာကဒီလိုပါပညာရေးမှာကျွန်တော်များတိတ်မလို့ရဲနေပေါ့အဆောက်တိုက်ကြီးအလက်ချက်နေရတဲ့အချက်လေးကိုကျွန်တော်တို့ကကြောင်းနိုင်မှာဆိုတော့ကျွန်တော်ကအဲ့လေးကိုထုတ်တာပေါ့နော်ကျွန်တော်တို့ဒီအားကြီးကျယ်တဲ့အားကျွန်တော်စာပင်ရတဲ့ပြည်ကြီးကောင်းမယ်ဆိုရင်တော့ပေါ့နော်စာပင်ရတဲ့ပြည်ကြီးကောင်းမယ်ဆိုရင်တော့ဒီလိုမျိုးပေါ့ကျွန်တော်တို့ကဒီအားကြီးဖြစ်တာဘယ်လိုမျိုးလဲပေါ့နော်အဲ့ဒီပုံမှာဖြစ်တယ်ဒီကကျွန်တော်ထုတ်ထားတဲ့ဟို project လေးကြီးရဲ့အဓိကတော့ project ကလို့ခေါ်တယ်ကျွန်တော် fresh start လေးကိုကျွန်တော်ထုတ်ထားတယ်ပြီးတော့အဲ့ဒီပုံမှာဖြစ်ချင်တာကကျွန်တော် outstanding idea ကြီးပေါ့နော်ဒီမှာသုံးသပ်လူကြီးစီမံနဲ့ကျွန်တော်ဟိုကြည့်လို့ရတဲ့အားလေးကိုကျွန်တော်လုပ်ထားတယ်ပြီးတော့ဟိုကျွန်တော်တို့ application တွေပေါ့နော်ဒါတော့ဟိုစာတက်တဲ့ဒီကုပ္ပါကိုပြန်ပြီးတော့ self learning နဲ့တော့ပြီးတော့ကုပ္ပါကိုပြန်ပြီးစစ်ဆေးလို့ရတဲ့အားကြီးတွေပေါ့ပြီးတော့ learning နဲ့ကျွန်တော် gamification ကိုခေါ်ရပေါ့နော်စာသင်ရတာစာကြည့်ရတာကိုပြောင်းပြီးတော့ဖောင်းအောင်ကျွန်တော်လုပ်ထားပြီးရတာတွေပေါ့
ဟုတ်ကဲ့ဆရာ
အဲ့ဒါအားကြောင့်ကျွန်တော်တို့ဟုတ်ကဲ့ကျွန်တော်တို့ကဟိုကျွန်တော်ကြည့်လိုက်တော့ဟိုကျောင်းသားတစ်ယောက်က10လမ်းကျောင်းသားတစ်ယောက်ကကျွန်တော်ကဒီ၅ရောင်း3000ကျော်ပေါ့နော်ဒီတစ်နှစ်ကို၅ရောင်း3000ကျော်လောက်ကျွန်တော်တို့ကိုစာချရတယ်စာချပြီးတော့ဟိုတခြားအလုပ်တွေကသူကဟို10000တော့10000ဆိုရင်လည်းဘာမှလုပ်လို့မရတော့ဘူးအဲ့တော့အဲ့ဒီအချိန်မှာကျွန်တော်ရောဟိုတောင်းတဲ့ပုံစံတော့ကျွန်တော်အောင်တယ်ပေါ့နော် ့တော့ဟိုအောင်မြင်တဲ့ကျောင်းသားတွေလည်းကျွန်တော်ကြံကြည့်နေဆိုရင်ဟိုကနားကပြောနေတော့ကောနော်မြင်တဲ့ဆိုဖို့နော်ကျွန်တော်လေးဟိုပြင်းရကြည့်ရတယ်ကျွန်တော်လေးဟိုစိတ်မချမ်းသာပြန်ကောင်းလို့ကောနော်ကျွန်တော်တို့ကဟိုအဲ့အရာကိုကျွန်တော်အနည်းကိုပြန်ချုပ်လိုက်တော့ကျွန်တော်တို့ကအစတန်းဒါတစ်ခုတချို့တွေကလည်းနားလည်ကောင်းနားရတယ်။ဒါမှမဟုတ်အစ်ကဆက်ဆက်ကျန်းမာမှုကိုကျွန်တော်ကအလေးအလေးပေးနေရတယ်ပေါ့။အဲ့လိုဒီစနစ်ကိုလည်းကျွန်တော်ကဟိုအစိုးရလည်းမဟုတ်တော့ဒီစနစ်ကိုကျွန်တော်ကဒီချိန်မှာပြင်လို့မရတဲ့ချိန်မှာကျွန်တော်ကဘယ်လိုကူညီနိုင်မလဲပေါ့နော
်။ဒါပေမဲ့
ကျွန်တော်ရဲ့ theory ရတော့ဗာလဲဆိုတော့ဟိုဒီလိုပုံနဲ့နောက်ပြီးတော့အကြောင်းဆောင်နဲ့နောက်ပြီးတော့စီးပြီးနဲ့ပြီးတော့နားပြီးတော့လေ။နားနေပြီးတော့စိတ်ပါဝင်စားတဲ့စာဆိုရင်ကျွန်တော်ကကျားတော့ဆရာကပြောတယ်ပေါ့နော်ခုနကနိုင်300ကျော်လို့ပြော
တယ်
300ရဲ့အစားပေါ့နော်နိုင်ရော300ရောနိုင်ကြောင်400နဲ့ဒီလောက်ကိုကျွန်တော်ဆက်ဖတ်တာဆိုတော့ကျွန်တော်ကကျောင်းသားကြီးပေါ်ပို့ပြီးတော့ရှင်းပြမတော်အောင်ဒါကျွန်တော်ဆင်းလိုက်တယ်ပေါ့နော
်ဟုတ်ကဲ့ကိုရမရအောင်ဟုတ်ကဲ့ဖြတ်ပြပါဟုတ်က
ဲ့ဟုတ်ကဲ့ပါဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုဆွေးနွေးပြ
ရအောင်အောင်ရနေပြီးတော့90ဒီပိုင်းအောင်မလားပေါ့နော်ကျွန်တော်အဲ့လိုမျိုးနဲ့ကျွန်တော်တို့ခဲ့တာ
ဟုတ်ကဲ့ခင်ဗျအခုကျွန်တော်ဒီလိုက်မော်ခတ်တူတူလေးကျွန်တော်ကိုမြတ်မင်းသူကိုဖိတ်ခေါ်ခြင်းပါလေကိုမြတ်မင်းသူကြားပါလား
ဟုတ်ကဲ့ကျွန်တော်ရပါပြီ
ဟုတ်ကဲ့ကိုမြတ်မင်းသူဟာဆိုလို့ရှိရင်ကျွန်တော်တို့လက်ရှိ R&D ចောင်းသားតមកាရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်ဆိုတော့အခုစောစောကကိုရမင်းအောင်ပြောသားသလိုဟိုဟာနိပညာရဲ့အထောက်အကူနဲ့ကျွန်တော်တို့ဟိုဟိုပေါ့တင်ယူညနှန်းနေကိုကျွန်တော်တို့အသုံးချမယ်ဆိုရင်ရောအနာဂတ်မှာပို့အဆင်ပြေနိုင်မလားအခုဒီဟိုလက်ရှိចောင်းတက်နေတဲ့ចောင်းသားတူရဲ့အမြင်အရဘယ်လိုရှိလဲ
အဲ့တော့ညာဒီမိပြညာနဲ့အခက်ကိုပြင်မယ်ဆိုရင်တော့အရင်ကြည့်ရတော့ကျွန်တော်ဒီအမိပြညာနဲ့ဆက်သွယ်ရှိတယ်ကျွန်တော်ရင်းဝတည်ပြီးတော့ဒီလိုမျိုးရင်းဝအဲ့ဒီနေရာနေတဲ့ပုံစံကြည့်နေလို့ထင်တယ်ဆိုတော့ကျွန်တော်ဒီနေမျိုးလေးပေါ့နေတို့ဒီဖုန်းကမမြင်ရနေရလို့နေမျိုးမျိုးနဲ့နေရာတောင်းမယ်ဆိုတော့မိပြညာကတို့တော့အထက်ကင်းရှိနိုင်တယ်လို့ဆိုနေတယ်ခင်ဗျ။ဟုတ်က
ဲ့။
ပြီးတော့နောက်တဲ့အခါကျတော့ဒီဒီပြင်ရပါတယ်ဒီနေ့ကမှစာချက်ထားရုံထုတ်တယ်နဲ့ဒီတင်ထောက်ကိုပြစီနေစဉ်းစားမယ်ဆိုတော့ကျောင်းသားတွေစာပူရနိုင်တယ်လို့ကျွန်တော်မြင်တယ်ဒီအဲ့ကောင်ကရှေ့ပုံမြင်တာအဲ့ဒါကနည်းနည်းလေးကြည့်ရတော့ကျွန်တော်ကလည်းဒီကြည့်ရမှာခက်ခဲရမျိုးရှိတယ်အဲ့တော့ဒီဟာမျိုးကပြန်တကယ်လက်ပြကျနိုင်တယ်ဆိုတော့ကျောင်းသားတွေလည်းပင်ရနေမှာပူပြီးရေလုံးနဲ့ညီလာတယ်ဒါမျိုးချီချောင်းရှိရတော့ပြီးပါလဲဆိုရင်ရှင်းရှင်းပြတာရှင်းပြီးတကားမမြင်ရလို့ရှင်းပြီးမယ်ဆိုရင်ဒီဘက်ကဟာအဲ့လိုတက်တယ်ပြင်ရကြတဲ့ဒီရုံးမှာမြန်မာပြည်လုံးနဲ့ဆိုတော့စာပူရနိုင်လို့ကျွန်တော်မြင်တယ်ခင
်ဗျဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဒီဆွေးနွေးပေးကြတာအချိန်ကတော့လောက်ပဲရတဲ့အတွက်နောက်တစ်ပတ်မှကျွန်တော်ထပ်ပြီးဆွေးနွေးကြပြရပါခင်ဗျ